ရုရှားကလည်းအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်ငွေအလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်သောသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ
်။ That means Russian oil will no longer be acceptable at US ports and the American people will deal another powerful blow to
Putin. ရုရှားရဲ့ရေနံတွေကိုအမေရိကန်ဘယ်စိတ်ကန်းကနေမှလက်ခံတော့မှာမဟုတ်ပါဘူး။ဒါဟာသမ္မတပူတင်ရဲ့စီရန်တရားကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။ဒီလိုပိတ်ဆို့အရေးယူမှုဟာရုရှားသမ္မတပူတင်ကိုအဓိကထားဖိအားပေးဖို့အမေရိကန်အစိုးရအနေနဲ့လှုံ့ဆော်လိုက်တာဖြစ်ပါတယ်။ရေနံသိမ်းသဘာဝတန်ငွေနဲ့ရေနံထွက်ပစ္စည်းတွေအပြင်တောင်မီးသွေးနဲ့တောင်မီးသွေးထွက်ပစ္စည်းတွေကိုပါပိတ်ပင်လိုက်ပါတယ်။ဒါအပြင်ရုရှားရဲ့စွမ်းအင်ကဏ္ဍမှာအမေရိကန်ယင်းနည်းမြုံနံမှုကိုလည်းပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကရုရှားကနေရေနံသိမ်းတဲ့လောင်းစာတရက်ကိုစီပေါင်း5သိန်းလောက်အမေရိကန်ပြည်ထောင်စုကိုတင်သွင်းခဲ့ပါတယ်။ဥရောပတိုက်ကတော့ရုရှားကနေတရက်ကိုစီပေါင်း4သန်း5သိန်းလောက်တင်သွင်းနေတာဖြစ်ပါတယ်။